ထိုင်းနိုင်ငံဆုံခလာပြည်နယ်ထဲမှာမြန်မာလူသမားအများပြားအလုလုကင်နေတဲ့ငါးတစ်တာစက်ရုံမှာဂျွန်လ22ရက်နဲ့23ရက်ကိုဗစ်စစ်ဆေးတာမှာအလုသမား400နီးပါးကိုဗစ်ရောဂါကူးစက်နေတာကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီအတီးပြုလူနာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်ဆိုပြီးရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဟဲ့ရံမျိုးတာဝန်ခံဥပကြီးကအခုလိုပြောပါတယ
်။300နဲ့ပို့စစ်တရားဖြစ်သွားပြီမှတရက်တည်းတိုးတာပေါ့နော်ယောဂကူးစက်တဲ့လူနာတွေကဟုတ်ကဲ့ဒီထက်ယူမြန်ကျိုးကကျွန်တော်ဆုံခလာခိုင်မှာဆိုလို့ရှိရင်ဆက်ယုံနှစ်ယုံရှိတယ်ဘာတိတာဆက်ယုံတယုံရင်ပစွမ်းဆက်ယုံတယုံရင်လက်ရှိမှာဆိုလို့ရှိရင်တော့ကျွန်တော်အဖက်မှာဆိုလို့ရှိရင်တို့ဆိုးရွားနေတာပေါ့နော်ဒီကြုံတွေ့နေရတဲ့ပြဿနာတွေကနေပြီးတော့ဒီဆက်ယုံတွေမှာလည်းလူနာတွေတော်တော်များများရှိတယ်တချို့ဆက်ယုံတွေဆိုရင်လည်းကဒန်းတွေမလုံလောက်တဲ့ဒီပြဿနာတွေကိုကြုံတွေ့နေရတယ်ကဒန်းမလုံလောက်တဲ့အတွက်ကြောင့်ဒီလူနာတွေအလားမတားလည်းဆက်ယုံခိုးတဲ့အပိုင်းတွေပေါ့နော်အဲဥစ္စာကိုလေကြုံတွေ့နေရတယ်ဟုတ်ကဲ့
ဂျွန်လ24ရက်နေ့အတွက်အတီးပြုလူနာ240ထက်မနည်းရှိနေပြီးစုစုပေါင်း90သူ1000ကျော်ရှိတဲ့ဆုံခလာပြည်နယ်ထဲမှာမြို့နယ်16ခုကစက်ရုံအလုပ်ရုံတွေစာတင်ကျောင်းတွေကိုလည်းပိတ်ထားပါတယ်ထိုင်းနိုင်ငံတောင်ပိုင်းဆုံခလာပြည်နယ်ကက်ယောဂါထိန်းချုပ်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကကိုဗစ်ထိန်းချုပ်ရေးလုပ်နေတာနဲ့ပတ်သက်လို့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
พม่าที่อยู่ในแคมป์คนงานเราก็ใช้รูปแบบการซิลนะครับตอนนี้แรงงานพม่าที่อยู่ในแคมป์คนงานมีประมาณ 1,100 คนเราตรวจไปแล้วบางส่วนแล้วก็พบว่ามีติดเชื้ออยู่ประมาณ60คนตอนนี้ทั้ง60คนก็กำลังรับเข้าสู่ระบบการรักษาที่โรงพยาบาลส่วนที่เหลือเราจะไม่ตรวจเพิ่มนะครับเราใช้รูปแบบซิลแล้วก็วางแผนร่วมกับโรงงานในการคัดกรองคัดแยกคนที่มีอาการส่วนที่เหลือก็จะเริ่มวางแผนกับโรงงานในเรื่องของการดําเนินกิจการของโรงงาน
ပြောသွားတာကတော့အခုချိန်မှာကိုဗစ်လူနာတွေကိုတုံးတုပ်ခွဲထားပါတယ်နံပါတ်1ကတော့မြန်မာအလို့သမားအုပ်စုဖြစ်ပြီးမြန်မာနိုင်ငံသား1100ကျော်ရှိပါတယ်မြန်မာနိုင်ငံသား1100ကျော်ရှိနေပါတယ်အဲ့ဒီထဲကပိုးတွေ့လူနာ60ကျော်ကိုစေကုသပေးနေပါတယ်နှစ်အုပ်စုကတော့ထိုင်းနိုင်ငံသားအလို့သမားတွေဖြစ်ပါတယ်သုံးအုပ်စုကတော့အလို့သမားမိသားစုဝင်တွေဖြစ်လို့သူတို့ကိုခွဲပြီးနေရာအသီးသီးကိုပို့ဆောင်ပေးနေပါတယ်မြန်မာနိုင်ငံသားတွေအားလုံးကိုတစုတည်းထားထားပါတယ်ဆိုပြီးပြောဆိုသွားပါတယ်။ဒီနေ့ဂျွန်လ24ရက်နေ့မှာတော့ထိုင်းနိုင်ငံလုံးမှာကိုဗစ်အတီးပြုလူနာတဲ့4100ကျော်ရှိနေတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။စုစုပေါင်းကိုဗစ်အတီးပြုလူနာက23,200ကျော်ရှိပြီးသေဆုံးသူလူနာစုစုပေါင်း1,895ဦးထက်မနည်းရှိနေပါတယ်ရှင်။